အမေရိကန်သမ္မတရွေးကောက်ပွဲမဲဆွေရမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိခဲ့ကြောင်းစွပ်စွဲနေတဲ့သတင်းတွေဟာအတုယောင်နေစာဖြစ်တယ်လို့သမ္မတတော်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်
။ The Russia story is a total fabrication. It's just an excuse for the greatest loss.
ရုရှားနဲ့ပတ်သက်တဲ့ဆိုတဲ့သတင်းဟာလုံးဝလုံးချင်ဖန်တီးထားတာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ရာဇဝင်မှာရှုံးကြီးရှုံးခဲ့တဲ့ပေါ်စင်ကြီးပြဖို့တသက်ပြောစရာမရှိရှာကြံပြောနေတဲ့ကိစ္စသာဖြစ်တဲ့အကြောင်းရုရှားရဲ့ကျောင်းဝင်နှုတ်ရှက်မှုကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကအထူးခုံတမာရီအဖွဲ့တစ်ဖွဲ့ဖွဲ့စည်းလိုက်တဲ့အကြောင်း Wall Street Channel ကရေးသားပြီးနိုင်ငံပိုင်းအကြာကြာသပတေးညကကျင်းပတဲ့ West Virginia ပြည်နယ်ကလူလူစုဝေးပွဲမှာသမ္မတ Trump ကပြောဆိုလိုက်ကြပါတကယ်ဆိုရင်အထူးစုံစမ်းစစ်ဆေးသူအနေနဲ့ပြန်ပြတ်ဖြစ်သူ Democratic Party သမ္မတလောင်း Hillary Clinton ဖျက်ပစ်လိုက်တဲ့ email ပေါင်း3,000ကျောင်းကိုစုံစမ်းရမှာသာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်မက်ဆန်နာရှင်နေလူလာနေတဲ့ခေါင်းဆောင်မှုမျိုးဖြစ်မလာနိုင်အောင်မတမာနီးနဲ့ကြိုးပမ်းနေတာအလုံးတွေရောတိုင်းပြည်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပါထိခိုက်စွာကရောက်တယ်လို့လည်းသမ္မတ Trump ကပြောဆိုကြတာပါရုရှားရေးအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့ဖွဲ့ကတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းကလင်တန်ထိခိုက်နေနိုင်စေမယ့်အချက်လက်တွေရရှိထားတယ်လို့ဆိုတဲ့ရုရှားရှိနေတူးနဲ့သမ္မတ Trump ရဲ့အကြံပေးပုဂ္ဂိုလ်တွေတားအကြီးဆုံးဖြစ်သူ Donald Jr. တို့မက်ဆိုဝဲကာလာတွင်တွေ့ဆုံမှုကိုဖော်ထုတ်နိုင်အောင်ကြိုးပမ်းမဲ့အလားအလာတွေလည်းရှိနေပါတယ်အချိန်နဲ့မှာပဲရုရှားရေးစုံစမ်းစစ်ဆေးမှုတွေကိုသမ္မတ Trump ကတံပြန်မှုကျိုးပမ်းမှုတွေအရှိန်လျော့နေမယ်ဥပဒေချမ်းတရားကိုလည်းထက်လွတ်တော်ကိုယ်စားနှုတ်ကလွတ်တော်မှာတင်သွင်းလိုက်ပါတယ်ဥပဒေချမ်းထဲမှာတော့မမှန်မကန်ဆောင်ရွက်မှုကိုကျိုးစီးပွားရှာမှုကျမ်းမာရေးစိုးစိုးဝါအခြေအနေကြုံရတာဒါမှမဟုတ်တခြားခိုင်လုံတဲ့အကြောင်းတွေကလွဲလို့အထူးစုံစမ်းစစ်ဆေးမှုကိုသမ္မတကရာဇဝတ်အနေနဲ့မပြုံးနိုင်အောင်တားမြစ်ထားပါတယ်